မြန်မာနိုင်ငံမှာအရေးတကြီးပြုပြင်ပြောင်းလဲရမယ်တရားစီရင်ရေးနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ထူးခြားတဲ့အခြေအနေမျိုးမတွေ့ရတဲ့အပြင်အာဏာကိုချုပ်ကန့်ထားသူတွေထဲမှာသဘောထားတင်မာတဲ့အုပ်စုနဲ့ပျော့ပြောင်းတဲ့အုပ်စုတွေတိတိတတ်တာကွဲလာနေတဲ့အတွက်အခြေအနေတွေဟာမှန်မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရောက်သွားနိုင်တယ်လို့ဝါရှင်တန်ဒီစီကဆွေးနွေးပွဲမှာမြမအရေးလေးလာသူတွေကတုံ့သက်တင်ပြသွားပါတယ်။တရုတ်အာဆီယံနဲ့ဥရောပသမဂ္ဂကပြောနေတယ်လို့မြမနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီဆိုတာမျိုးတော့မမြင်သေးတဲ့အကြောင်း Freedom House ဥက္ကဋ္ဌ Jared Janser ကအခုလိုပြောပါတယ
်။ A closer look at the situation makes clear why the so-called development so far are mostly illusory. And there are three reasons why I believe
အခြေအနေတွေကိုအနည်းငယ်လေ့လာကြည့်မယ်ဆိုရင်ဘာကြောင့်မတိုးတက်ဘူးလဲဆိုတဲ့အချက်တွေကိုရှင်းရှင်းလင်းလင်းတွေ့ရမှာပါ။အဲ့ဒီအချက်တွေကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲတာတွေမဟုတ်တဲ့အပြင်တရားစီရင်မှုစနစ်ကလည်းဆိုးရွားနေစေရှိပါတယ်။နောက်တစ်ခုကဥပဒေအစ်တွေပြဋ္ဌာန်းနေဆိုပေမဲ့တည်မြဲမှုမရှိသေးပါဘူး။အလုံသမားဥပဒေအစ်နဲ့ပတ်သက်လို့ဆိုရင်အများပြည်သူတွေသိအောင်ပညာပေးထုတ်ဝေတာမျိုးလည်းမတွေ့ရပါဘူး။နောက်တစ်ချက်ကအချင်းတောင်တွေထဲမှာနိုင်ငံရေးအချင်းသားတွေကိုထိမ့်သိမ်းထားစေရှိပါသေးတယ်လို့ Freedom House ဥက္ကဋ္ဌ Jared Janser ကပြောသွားတာပါ။မြမပြည်ကအပြောင်းလဲတွေကိုနောက်ပြန်လှည့်မသွားနိုင်ဘူး။နိုင်ငံတကာအတိုင်းဝိုင်းကအဓိကဆောင်ရွက်ပေးတဲ့အချက်ကိုတော့ US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဦးအောင်တင်ကအခုလိုထောက်ပြပါဗ
ျ။ In my opinion, encouraging and supporting civil society in Burma is key to achieving positive results. My people in Burma
မြန်မာနိုင်ငံကလူထုအခြေပြုဖွဲ့စည်းတွေကိုကူညီထောက်ပံ့ဖို့ကအဓိကတော့ချက်ဖြစ်တယ်လို့မြင်ပါတယ်။ဒီအဖွဲ့အစည်းတွေဟာအခြေအနေပင်းရင်ပေးတယ်လို့ချက်ထွင်ပြီးတော့လုတ်ကင်နိုင်ကြပါတယ်။ပြည်တွင်းငြိမ်းချမ်းရေးအတွက်ဆိုရင်လေသူတို့တွေဟာကိုတူကိုထစူးစမ်းလုတ်ကင်နေကြတာပါဒါပြင်သူတို့တွေဟာတိုင်းပြည်ရဲ့အပြောင်းလဲအနာဂတ်ကိုပုံဖော်လှုပ်ဆောင်သွားနိုင်မဲ့သူတွေပါဒါကြောင့်သူတို့တွေကိုဘလို့ပံ့ပိုးကူညီကြမလဲဆိုတဲ့အကောင်းဆုံးနည်းလမ်းတွေကိုကျွန်တော်တို့ရှာဖွေကူညီဖို့လိုပါတယ်လို့ဦးအောင်တင်ကပြောသွားတာပါမကြခင်ကျင်းမာတော့မဲ့ဂျားပြည့်ရွေးကောက်ပွဲမှာနိုင်ငံတကာအဖွဲ့တွေကိုလာရောက်စောင့်ကြည့်ခွင့်ပေးဖို့ကိုလည်းအပြည်ပြည်ဆိုင်ရာ Republican အဖွဲ့ IRI ဥက္ကဋ္ဌ Lon Corner ကမြမအစိုးရကိုတိုက်တွန်းသွားပါတယ်။2010ရွေးကောက်ပွဲကနေတက်လာတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်နဲ့လှုပ်ပေးတာ၊ဂျားပြတ်ရွေးကောက်ပွဲအတွက်မြမဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့မဲဆွယ်စည်းရုံးခွင့်ရနေတာ။ American နိုင်ငံသားကြီးဝန်ကြီး Hillary Clinton နဲ့လွှတ်တော်မှာအရေးပါတဲ့ American အမတ်တွေရဲ့မြမနိုင်ငံခီးစဉ်နေတဲ့တကွနိုင်ငံတကာအတိုင်းဝိုင်းနဲ့မြမအစိုးရဆက်ဆံရေးပူလင်းလာတာတွေရှိနေပါတယ ်။ Hello Dustin ။ဒါကြောင့်အပြောင်းလဲတွေအလျင်မြန်တိုးတက်လာတယ်လို့သုံးသပ်ကြသူတွေရှိနေပါတယ်ရှင်။ဒါကြောင့်အပြောင်းလဲတွေအလျင်မြန်တိုးတက်လာတယ်လို့သုံးသပ်ကြသူတွေလည်းရှိနေပါတယ်ရှင်။